စကြဝဠာရဲ့အစနဲ့တွင်းနဲ့ကြီးပြီလို့အာကာသရဲ့နည်းနည်းစမ်းတယ်မှုတွေကိုလေးလာစူးစမ်းခဲ့တဲ့သူအသက်86နှစ်အရွယ်ကမ္ဘာကျော်ဗြိတိရှယူပဗေဒပညာရှင်စတီဗင်ဟော့ကင်းဒီကနေ့မှာပဲကွလွန်သွားပါတယ်။သိပ္ပံလောကအတွက်သူဘလို့ကောင်းကျိုးပြုခဲ့ပါသလဲ။သူနဲ့ပတ်သက်လို့အားကျလေးလာစရာတွေပါရှိပါလေဆိုတာကို Southern Mississippi University ကမြန်မာယူပဗေဒပညာရှင်ဒေါက်တာခင်မောင်မောင်ကိုကုသညုံဦးကဆက်သွယ်မေးမြန်းထားပါတယ်။
အခုဒီ Stephen Hawking ကမနေ့ကကွယ်လွန်သွားပါတယ်သူနဲ့ပတ်သက်လို့ legacy ပေါ့နော်ပြောမယ်ဆိုရင်မှမရဆရာမဘာတွေများရှိပါလဲခင
်ဗျသိပ္ပံပညာမှာတော့ဒီသူလုပ်ခဲ့တဲ့ဘာသာရပ်ကတော့ဘာခေါ်လဲဆိုတော့ cosmology ပေါ့ theoretical cosmology ဆိုတော့ဒီစကြဝဠာကြီးဘယ်လိုစတယ်လဲဘာတွေဖြစ်တယ်လဲဘာကြောင့်ဒါတွေဖြစ်တယ်လဲဘာတွေရှိနိုင်တယ်လဲဆိုတော့သူကလေ့လာတာပေါ့ဆိုတော့အဲ့ဒီမှာအရေးကြီးဆုံးတစ်ခုသူတွေးခဲ့တာကတော့ဒီ Hawking radiation ဆိုတာဒီ black hole ပေါ့လေနော်ဒီတွင်းနဲ့တရားနေဘလို့လုပ်ပြီးတော့ဒီ radiation တွေထွက်တယ်ဆိုတော့သူကရှင်းပြခဲ့တာနောက်ပြီးတော့ဒီပြင်သူဒီပြင်သိပ္ပံပညာရှင်တွေနဲ့တွဲပြီးလုပ်ခဲ့တဲ့ theorem တွေဟိုနိယာမတွေအများကြီးရှိပါတယ
်သူနဲ့ပတ်သက်လို့ကပြောမယ်ဆိုရင်တော့ဒီသိပ္ပံပညာရဆိုင်ရာလေ့လာနေကြတဲ့လူငယ်တွေအတွက်ကအားကျစရာလိုဖြစ်နေတယ်အဲ့တော့ဒါပြင်လူမှုအဖွဲ့အစည်းအတွက်ကသူအနေနဲ့အကျိုးပြုခဲ့တာဘာတွေများတွေ့မိလဲခင်ဗ
ျသူအကြောင်းကလူတိုင်းသိတာပို့ပြီးလူကြီးများသွားတာသူ့မှာဒီအသက်20လောက်ကလေးကဒီ motor neuron disease ရာလူငယ်ရိတ် disease ပေါ့အကျော်ကြီးတဖြည်းဖြည်းသေပြီးတော့လူကလှုပ်လို့မရတော့ဘူးဖြစ်သွားတဲ့အခြေအနေပေါ့နော်အဲ့ဒီယောဂါရှိရဲ့သားတဲ့ကူကသူကကြိုးစားပန်းစားနဲ့သူကလှုပ်ရတာဆိုတော့သူကလက်ကလည်းရေးလို့မရဘူးဆိုတော့သူတွတ်တဲ့ချက်တည်းများအကုန်လုံးကသူကခေါင်းတွေကနေတွဲရတာနော်ဆိုတော့ဒါတုံးတယုံစိတ်တတ်နေမရဘူးအဲ့တော့ဒီလိုသူတယောက်တည်းကျန်တဲ့တွဲရုံတွေမကဘူးသူကကျောင်းသားလဲပါရဂူကျောင်းသား36ယောက်သူထုတ်လုပ်ခဲ့တယ်နော်ပါရဂူကျောင်းသားတစ်ခုတယောက်ကိုပေါ်ရဖို့လုပ်ပေးဖို့ဆိုတော့လိုတာပေါ့ဒီအလုံးလုံးလို့ဒီမကဘူးသူကဒီလူတွေနဲ့လည်းအတွေ့အထိအများကြီးရှိတယ်ဥပမာ TV program တွေမှာပါတယ်တော့ရုပ်ရှင်တွေမှာသူဟာတာအနေနဲ့ဝင်လုပ်တယ်ဥပမာနာမည်ကြီး Star Trek Next Generation မှာတော့သူကသူ့အနေနဲ့သူပြန်ပြီးတော့ပါလိုက်တယ်နော
် Einstein ကသူ့ရဲ့တွေ့ရှိချက်တွေကနောက်ပိုင်းသူ့ရဲ့ပြုချက်တွေနောက်ပိုင်းလေးလာလူတွေတွေအများကြီးထပ်ချန်ထားခဲ့တယ်Hawking မှာတော့သူ့ရဲ့တွေ့ရှိချက်တွေကဘာတွေများလေ့လာစရာတွေကြံပါသေးလဲခင်ဗျ။အ
ဲအများကြီးရှိပါတယ်။ဥပမာဆိုတော့သူ့ရဲ့ဒီ Hawking radiation ကိုသုံးပြီးတော့လူတွေကဘာလို့ခုကြည့်နေကြလဲဆိုတော့ extra dimension ဆိုတာကိုကြည့်ဥပမာဆိုတော့ဗျာကျွန်တော်ဆိုလို့ရှိရင်အထက်အောက်တောင်မြောက်အရှေ့အနောက်ပေါ့လေနော်။အရက်ဘယ်လိုပြောမလဲအရက်ရှိမြင့်တာပေါ့ဟုတ်လား။ဆိုတော့ dimension သုံးခုရှိတယ်ပေါ့။ဆိုလို့ရှိရင်Einstein ဒီလေတော့ကျတော့သူတို့ကပါထည့်လိုက်လေဆိုတော့အချိန်ဆိုတော့ထည့်လိုက်တော့ dimension က၄ခုဖြစ်သွားတာပေါ့နော် space မှာရှိတဲ့အဖက်တစ်ခုကိုတိုက်တာပေါ့ဆိုရင်တိုက်တာမှုအတွက်၄ခုလိုတာပေါ့နောက်ပိုင်းအခု theory ကြီးပေါ်လာတာဘာလဲဆိုတော့ extra dimension ဆိုတာပေါ်လာတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒီအပြင်ကိုနောက်ထပ် dimension တွေရှိနိုင်သေးတယ်ရစီနဲ့စဉ်းစားကြည့်ရင်တော့တော်ုံတော့မရဘူးပေါ့အဲ့တော့အဲ့လိုမျိုးတွေကိုဘယ်လိုတွေးနိုင်မလဲဆိုလို့ရှိရင်Hawking radiation ကိုတုံးပြီးတော့တွေးတယ်ပါတယ်။နော်အဲအဲ့လိုမျိုးတွေကိုတွေးဖို့လည်းအခုဒီဟိုယူရိုမရှိတဲ့ဒီဟို particle accelerator တွေပါလဲသူတို့အဲ့လိုမျိုးတွေကိုစမ်းသပ်နေကြတယ်တွေးတော့မတွေ့သေးဘူးပေါ့လေ
။အခုလို့ဒီ Stephen Hawking အနေနဲ့သူ့မှာမူရင်းပေါ့နော်ဒီမတန်ဆွမ်းမှုအားနည်းချက်ရှိတယ်ဒါပေမဲ့လည်းတကယ်ကိုသိပ္ပံပညာကြီးကထူးချွန်ထက်မြက်လောက်အောင်လို့ဘလို့လေ့လာမှုတွေဘလို့ကြိုးပမ်းမှုတွေနဲ့သူ့ဘဝကိုဘလို့ကျော်လွှားခဲ့လဲခင်ဗျ။
သူကတော့ဟိုလေးပေါ့လေ theory ပညာရှင်ပေါ့ဘာလုပ်တယ်လဲဆိုလို့ရှိရင်အများဆုံးအဖြစ်ကတော့အချိန်မီကနန်းတွေ့ရတာပေါ့တစ်ချိန်လုံးသူကစဉ်းစားနေရတာဒီလူများတွေလုပ်ထားတဲ့ theory ကမှန်လားမှားလားလဲနံပါတ်၁ကကိုကပြန်ပြီး check လုပ်ရတယ်ပြန်ပြီး suspense ရတယ်နောက်တစ်ခါကိုကအဲ့ဒီပုံမှာတစ်ခါထပ်ပြီးတော့ဘယ်လိုထပ်ပြီးလုပ်ရမလဲဆိုတော့အစ်တစ်ခုကိုကိုကစဉ်းစားရတယ်စဉ်းစားပြီးလို့ရှိရင်ကိုစဉ်းစားရတာမှန်မမှန်လဲပြန်ပြီးတွက်လိုက်တဲ့အရေးချင်းရှိရတယ်အဲ့လိုလို့ဆိုတာအကုန်လုံးကိုကတခါတည်းတည်းချတွေ့ရတာအမှန်ကတော့ကျွန်တော်ဗမာလူငယ်တွေအတွက်ပြောမယ်ဆိုလို့ရှိရင်တော့တော့အကုန်လုံးတခါလေကြက်ကြီးရေးကြက်တလို့အာဟုဆောင်တယ်လို့မဖြစ်ဘူးစဉ်းစားတတ်ဖို့အလိုအရေးကြီးတယ်ဆိုတော့ဒါသူ့တရားနဲ့နမူနာယူလို့ကောင်းတာပေါ့နော်
ယူပဗေဒပညာရှင်စတီဗင်ဟော့ကင်းကျောင်းကိုကိုသားညုံကဆက်တယ်မေးမြန်းထားတာဖြစ်ပါတယ်